အားလုံးပဲမင်္ဂလာညချမ်းလေးပါမြန်မာတရေးဇာတ်လမ်းများအစီအစဉ်ကနေပြန်လည်ကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတော့စာရေးဆရာတိုက်ဖွားရဲ့အင်းရဲ့ကြီးရွာသူဆိုတဲ့ပရလောကဇာတ်လမ်းလေးကိုတတိယပိုင်းအနေနဲ့တင်ဆက်ပေးသွားမှာပဲဖြစ်ပါရခင်ဗျာဒီဇာတ်လမ်းလေးမစခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါရခင်ဗျာနောက်တနေ့ညနေခင်းကိုသာကြီးရဲ့ရက်ဆိုင်မှာကိုရင်ပြားတို့ညီကိုအရက်လာတော့တယ်သူတို့ရဲ့မိတ်ဆွေလေးဖြစ်တဲ့ကံကောင်းတို့တန်ချောင်းတို့အုပ်စုနဲ့ထွေရလေးပါစကားတွေပြောကြတယ်ဟဲ့ကောင်ကိုပြားလေးမင်းတို့မနေ့ကရွာတန်းရှိရွာမှာအရက်သွားတော့တာဆိုကံကောင်းရအရက်သွားတော့တာမဟုတ်ပါဘူးအလုပ်တစ်ခုသွားလုပ်တာပါသူတို့ကအရက်နဲ့အိတ်ခံလို့အရက်တော့ဖြစ်သွားတာမင်းတို့ဘယ်အချိန်မှဟိုဘက်ရွာကပြန်လာတာတော့မနေ့ညကညနေတည်းကစေနာရီလောက်မှပြန်လာခဲ့တာဟာဒါဆိုရင်မင်းတို့သင်ချိုင်းတစ်ခုကိုဖျက်ပြီးတော့ပြန်လာကြတာပေါ့ဟုတ်လားဟုတ်တယ်လေကွာမင်းတို့မကြောက်ဘူးလားကွာအစားကတော့မကြောက်ပါဘူးကွာနောက်တော့ရွာတန်းရှိသင်ချိုင်းတွေကလင်းတို့တွေထွက်လာပြီးမျက်နှာကိုလာရိုက်တာကွာငါတို့ညီကိုနှစ်ယောက်လမ်းသွားတာပဲဟိအေးပေါ့ကွာညာဘက်ကြီးဆိုတော့လေလမ်းเสียရပဲပေါ့ဒါနဲ့တခုပြောရအောင်မယ်ကွာအေးဘာလဲပြောစမ်းမအောင်အဖြစ်ကဒီလိုဟိငါတို့ညီကိုနှစ်ယောက်ရွာတန်းရှိတင်းချိုင်းကအပြန်လင်းဆွဲတွေမျက်နှာလာရဲလို့လန့်ပြီးတော့ပြေးခဲ့တာငါတို့ရွာကဇရက်ကိုရောက်တော့အဲ့ဒီမှာမောတာနဲ့ခဏထိုင်ခဲ့ကြတယ်အေးပေါ့ကွာကို့ရွာကဇရက်ကိုရောက်တော့စိတ်တက်တက်လာတာပေါ့ဟုတ်တယ်မလားအေးပေါ့ကွာဒါပေမဲ့အဲ့ဒီဇရက်မှာထိုင်နေတော့ထူးထူးဆန်းဆန်းတွေးရတယ်ကွာဟေးဘာကိုတွေးတာလဲငါတို့ရွာကတင်းချိုင်းကိုရီအလုံးကဗတိုင်းပင်နေကြမှာမဲမဲကြီးကွာဟိုပင်ဒီပင်ကြမှာကူးနေတာကိုတွေးရတယ်ဟေးဟုတ်လားမင်းပြောလို့ငါလည်းပြောရအောင်မယ်ဟိငါနဲ့တန်ချောင်းနဲ့လွန်ခဲ့တဲ့6လလောက်ကညာဘက်ကြီးအဲ့ဒီတင်းချိုင်းနာကဖျက်သွားတာငါတို့လည်းဗတိုင်းမင်းနေကြမှာမဲမဲကြီးတကောင်ကိုတွေ့ရတယ်ဒါပေမဲ့ကြည်ရင်ကြည်ရင်နဲ့အဲ့ဒီမဲမဲအကောင်ကြီးကပျောက်သွားရောကွာအဲ့ဒါနဲ့ငါနဲ့တန်ချောင်းလည်းချက်ပြီးတော့ထွက်ပြေးလာတာပေါ့ကွာအေးကွာအဲ့ဒါဆိုရင်အဲ့ဒီအကောင်ကြီးကဘာကောင်လဲလူလားဝိညာဉ်လားမသိဘူးငါကတော့အဲ့ဒီကိစ္စကိုတည်တည်ချာချာစုံစမ်းနေတာကဲပါကွာနောက်မှစုံစမ်းတော့အခုတော့တစ်ခွက်တစ်ပလာချလိုက်တော့ဟိအဲ့ဒီအချိန်မှာပဲကိုသားကြီးရောက်လာပြီးတော့ကိုပြားလေးတို့အမီးယူအောင်မလားဘာအမီးရှိလဲဗျလဲကျွက်ကင်လည်းရှိတယ်စားဖားကြော်လည်းရှိတယ်ဒါဆိုရင်စားဖားကြော်တပွဲပေးဗျစားဖားကြော်ကရှာရှာပါပါရထားတာကွာတာတီတို့အုပ်စုကဖားရိုက်တယ်ရွှေမီတို့ညီမကသူတို့စီကဖောက်တယ်ယူပြီးတော့ငါးစီကိုလာရောက်တာအဲ့ဒါနဲ့ပဲဘလူရှာရှာပါပါဖြစ်ရတာတော့။ဩဒီလိုလေကွာတာတီးတို့ဖားရိုက်ပြီးတော့အပြန်ရွှေမီတို့ညီမကိုဖောက်တယ်ပြီးဖို့စောင့်နေတော့ဒေါ်ဦးစာကြီးရောက်လာပြီးတော့ဖားရီတောင်းနေ။အဲ့ဒီအဖွားကြီးကအတောင်းရဲတယ်လေကွာ။တကောင်းနှကောင်းပေးလို့လည်းမကြည့်နဲ့ဘူးကွာ။အများကြီးပေးမှကြည့်နဲ့တာ။တာတီးတို့ကလည်းမပေးတော့တာတီးတို့အုပ်စုကိုချိန်ဆသွားတယ်တဲ့။အဲ့ဒါကြောင့်တာတီးတို့ကဖားရိုက်ထွက်ဖို့ခက်ကြောက်ကြောက်ဖြစ်နေလို့ရှာရှာပါပါဖြစ်နေတယ်လို့ပြောတာ။ဟုတ်ပါဗျာ။ကျုပ်တို့ရွာမှာလောက်ကန်စားတော့ရတာပင်မကျက်တရရတဲ့ဒီဖွားကြီးကတမောက်အကြီးတဲ့သူကစိတ်မထင်ရင်ချိန်စားတိုက်သေးတာအဲ့ဒီဖွားကြီးကယူနေတာကွာသူချိန်စားတိုက်တော့ဘာဖြစ်တော့ပြောချင်တာပြောတာပါကွာဒါလေးများတာတီးတို့အုပ်စုကဘာလို့ကြောက်နေတာရောကိုသားကြီးကဒေါ်ဦးစာကြီးအကြောင်းကိုသူသိသလောက်ပြောပြတယ်ဒေါ်ဦးစာကိုတာတီးတို့အုပ်စုကကြောက်မယ်ဆိုရင်လည်းကြောက်လောက်တယ်ဗျတစ်ချိန်လုံးအရက်တောက်နေတဲ့တန်ချောင်းကဝင်ပြီးတော့ပြောတယ်ဘာလို့လုံးတန်ချောင်းရပြောစမ်းမအောင်အဖွားကြီးကသူချိန်လိုက်ရင်ဖြစ်တတ်တယ်တဲ့နှုတ်စည်းရဲ့သဘောပေါ့ဗျာဒါကြောင့်သူ့ကိုကြောက်လန့်တာဖြစ်လိမ့်မယ်မင်းတို့ကလည်းကွာမျိုးဆက်တဲ့တို့တိုးတက်မရဖဲခင်းနောက်ပြန်ဆွဲနေပြန်ပြီဟာခင်းနောက်ပြန်ဆွဲတာမဟုတ်ဘူးလေကွာလွန်ခဲ့တဲ့6လလောက်တုန်းကဒေါ်သေးမီကြီးစီမှာကြက်တကောင်သွားတောင်းနေဒေါ်သေးမီကြီးကကြက်ချန်ထဲမှာကြက်အကောင်များများမွေးထားတာကွာအဲ့ဒီအဖွားကြီးကနတ်တင်မိုးဆိုပြီးသွားတောင်းတာဒေါ်သေးမကြီးရဲ့ယောက်ျားကနတ်မယုံကြည်တဲ့သူဖြစ်လို့ကြက်မပီးတဲ့အပြင်ချိန်မောင်းပြီးတော့လွတ်လိုက်တာလေအေးကွာအဲ့ဒါတော့ငါလဲကြားလိုက်တယ်နောက်တော့ရောဘာဖြစ်သွားတော့ကိုပြားလေးကတန်ချောင်းကိုလှမ်းပြီးတော့မေးတယ်ဘာဖြစ်ရမလဲကွာဒေါ်ဦးစာကသူ့ကိုချိန်မောင်းလွတ်လိုက်လို့မကြည်မနှက်ဖြစ်ပြီးကြက်ချန်ထဲကကြက်ဒီကြက်နာမိပြီးတော့တေးွာရောလားဟေးဟုတ်လားအဲ့ဒါနဲ့ပဲဒေါ်သေးမကြီးကကြံနဲ့ကြက်ကောင်ယူသွားပြီးတော့ဒေါ်ဦးစာကြီးစီမှာသွားပြီးတောင်းမယ်နေဆိုပဲဟုတ်တော့ဟုတ်နေပြီဟိဒေါ်သိမ့်မကြီးကနတ်ကားတဲ့မျိုးယိုဆိုတော့နတ်ဆိုတာနဲ့ကြောက်တော့တာပဲ ကောင်းပါလေကွာဒေါ်ဦးစာကြီးကလည်းခက်ယူယူဒေါ်သိမ်းမီကြီးကလည်းနှက်ယူဆိုတော့ဟုတ်တော့ဟုတ်နေပြီအေးကွာအဲ့ဒါနဲ့ဒေါ်ဦးစာကြီးကလည်းသူ့ချိန်လို့ဖြစ်တာဆိုပြီးသူကလည်းဘဝင်မြင့်သွားတာပေါ့ကွာဘာရီမန်းကိုမသိပါဘူးကွာဒါရင်ဘယ်ကမရောကွာဒေါ်ဦးစာကြီးအတွက်ဘဝင်မြင့်ဖို့နောက်တစ်မျိုးရှိသေးတယ်ဟေးဘာရှိသေးတာရောကွာပြောစမ်းပါဦးမနေ့ကတကြံတော့ကဟိုဘက်ရွာကကာလာသားနှစ်ယောက်ဆိုင်ကယ်စီးပြီးတော့ရွာ ው လာတယ်။တကြံတွင်းဆိုတော့ပြောကြပါကြတယောက်နဲ့တယောက်နောက်ပြောင်ကြီးစေကြတာပေါ့ကွာ။ဖြစ်ချင်တော့ကိုကိုစုရွာကရွာသားနှစ်ယောက်ကအဲ့ဒီရွာကကုန်းတော်ကိုင်းမဝင့်မုံကိုရီလာလောင်းတာ။ကိုကိုစုရွာကကာလာသားတွေဆိုပေမဲ့သူတို့မိဘတွေကအင်းရဲကြီးရွာဇာတိဖြစ်ပြီးတော့ဟိုဘက်ရွာမှာလေယာကမ်းကျွန်းလုတ်ကိုင်းနေလို့ကိုကိုစုရွာကကာလာသားတွေလို့ပြောတာ။အဲ့ဒီကောင်လေးနှစ်ယောက်ရဲ့နာမည်ကတင်ဝင်းနဲ့ဖုံးမြင်းနဲ့သူမိဘတွေကပတ်စံရှိတော့ဆိုင်ကယ်တစ်စီးဝယ်ပေးထားတယ်။သူတို့မျိုးတွေကအင်းရဲကြီးရွာမှာရှိတော့ဒီဘက်ရွာကိုမကြာခဏလာလိမ့်ရှိတယ်။ဒီရွာသူအချောလာဝင်းမုံကိုတင်ဝင်းကအတီလေးကြိုက်နေရလေကွာ။တကြံတွင်းမှာမော်တော်ဆိုင်ကယ်အစ်စ်နဲ့ရှိုးထုတ်ချင်တာနဲ့သူ့ရဲ့တငယ်ချင်းဖုံးမြင့်ကိုတင်ခေါ်ပြီးတော့အင်းရဲကြီးရွာဘက်ကိုရောက်လာတာ။ရွာဦးမန်တဲ့ရှိရောက်တော့မုံလုံးကြီးပေါ်လုံးနေတဲ့ဝင်းမုံတို့အပြူအုပ်စုကိုတွေ့လိုက်ရတယ်။ငကိုကလေးကရင်နှီးပြီးသားဖြစ်နေတော့အပြူကောင်းဆောင်ရွှေမီကသူတို့ကိုခေါ်တယ်။မုံလုံးကြီးပေါ်စားရအောင်မန်းနဲ့ထဲဝင်ထိုင်ပါဦးဟုတ်ကဲ့ပါတော်ရွှေမီးရဲ့ကဲရော့စားပါတော့ဒီမှာမုံလုံးကြီးပေါ်ဒီရွှေမီးကတင်ဝင်းတို့အတွက်မုံလုံးကြီးပေါ်ပကံကိုလာချပေးရဲ့ကျေးဇူးပဲတော်ရွှေမီးကျွန်တော်တို့ကအဝစားမှာနော်စားပါစားပါနောက်ထပ်လူချင်းရင်လည်းထပ်ပြီးရုံးမယ်ပြောပြောဆိုဆိုနဲ့မောင်တင်ဝင်းတို့နှစ်ယောက်ကမုံလုံးကြီးပေါ်ဒီကိုစားကြတယ်အုံသီးကလည်းနိုင်နိုင်ထက်ညက်ကလည်းမွေ့မွေ့ဆိုတော့စားလို့ကောင်းတာပေါ့ဗျာဒီမုံလုံးကြီးဘော်လေးကစားရတာချိုစိတ်နေရပဲဟာစားလို့ကောင်းသလားတော့မပြောနဲ့ကိုလူကြီးဝင်းမုံရဲ့လက်ရလေးဆိုတော့တင်ဝင်းကစကားတော်မဆုံးသေးဘူးရှူးရှူးရှဲရှဲဖြစ်သွားတယ်ဟာဘလို့ဖြစ်တာတော့တင်ဝင်းကငရုတ်သီးစိမ်ကိုက်မိလို့ဟာဒါဆိုရင်ဒေါ်ရွှေမီကြီးအချင်းယုတ်နေတာအေးကွာဒါကြောင့်လဲလှုပ်ကိုသဘောကောင်းပြနေတာသူတို့ကတော့ငါတို့ကိုလှုပ်သေးရပဲသူတို့အုပ်စုကိုပညာပြရမယ်ဘလူပညာပြမှာတော့ကွာကြည်နေကြည်နေငါလုပ်ပြမယ်မင်းကဆိုင်ကယ်ကိုဆန်နိုးပြီးတော့စောင့်နေငါလာတာနဲ့တချီရဲမောင်းပြီမယ်မင်းဘာလုံးမလုပ်တော့ဟာမင်းမင်းနေနဲ့ဟိငါပြောသလိုလုပ်ဖုံးမြင့်ကလည်းတင်ဝင်းပြောတဲ့အတိုင်းဆိုင်ကယ်ကိုဆန်နိုးပြီးတော့အစင်းသင်းစောင့်နေရဲ့တင်ဝင်းကဒေါ်ရွှေတို့အုပ်စုနာကိုသွားပြီးတော့ဒေါ်ရွှေမီတို့အဖွဲ့ကမုံလုံးကြီးပေါ်ကျွေးတာကျေးဇူးတင်ပါတယ်ကျေးဇူးတင်လုံးလုံးဆိုပြီးပြောပြောဆိုဆိုနဲ့အနီးမှာရှိတဲ့ရေစီပိုင်းတွေကရေတွေနဲ့ဝင်းမုံတို့အုပ်စုကိုတစ်ခွက်ပြီးတစ်ခွက်လှမ်းပတ်တယ်။အဲ့ဒါငရုတ်သီးစိမ့်ကျွေးလို့မြစ်တာရေစင်ပတ်တာ။တင်ဝင်းခွေးကောင်ကြည်စန်းငါတို့ကိုရေနဲ့ပတ်တယ်။ဒီလောက်တောင်ဖြစ်လာတာနင်တို့ကိုအိုးမဲနဲ့တုံးမယ်။ခင်ကြီးရေအဲ့ဒီကောင်ကိုဖမ်းတာငါအိုးမဲသွားတုပ်လိုက်အောင်မယ်။အမလီမလုပ်ပါနဲ့ဗျပြေးပြီဗျို့။တင်ဝင်းကရွှေမိဒီလိုလုံးမယ်မှန်းသိလို့ဆိုင်ကယ်ကိုဆန်နိုးပြီးတော့အစင်းသင့်လှုပ်ခိုင်းထားတာလေ။ဒီတော့တင်ဝင်းကဆိုင်ကယ်စီကိုအပြေးသွားပြီးနောက်ကနေခွာတက်လိုက်တယ်ဖုံးမြင့်မောင်းတော်ဟိဟဲ့တင်ဝင်းနေအောင်လေဒီမှာအိုးမဲတွေ့လားကြောက်ပါပြီမရေနောက်နေ့မှပဲထပ်လာတော့မယ်သွားပြီဗျဒီလိုသွားလို့ဘယ်ရမလဲလိုက်လိုက်ဖုံးမြင့်ကဒီအပြူကြီးရဲ့ဇယက်ကိုတိနေတော့အဲ့ဒီနေရာကနေအ мян ဆုံးစက်ကုန်ဖွင့်ပြီးမောင်းလာတယ်သူ့ရဲ့နောက်မှာတင်ဝင်းကခွာရက်နဲ့ကိုယူကာယာပါလာခဲ့တယ်တော်တော်လေးလှမ်းတော့မှအပြူကြီးတွေလည်းမောပြီးတော့ကြံခဲ့တယ်ဒါပေမဲ့ဆက်ချိန်ကတော့မလျှော့ရသေးဘူးရွာလန်းဆိုတာလည်းတည့်ရတိုင်းပဲလေခက်ချင်းချင်းနဲ့ကွိကွိကောက်ကောက်ဖြစ်နေတယ်လမ်းတစ်စစ်ချိုးကိုချိုးလိုက်တယ်ဆိုတာနဲ့လမ်းပေါ်မှာရှောက်လာတဲ့အဖွားကြီးတယောက်ကိုဝန်တိုင်းမိသွားတယ်အဲ့ဒီအဖွားကြီးကတော့တခြားလူမဟုတ်ပါဘူးဒေါ်ဦးစာပါဒေါ်ဦးစာကြီးကိုတိုက်မိသွားပြီးတော့ဒေါ်ဦးစာကြီးကလမ်းဘေးမှာလဲကျသွားတယ်ဟဲ့ကောင်လေးနင်တို့မျက်စိမပါဘူးလားဒေါ်ဦးစာကကုန်းထားပြီးတော့အော်ဟေးပြောဆိုတယ်ဟာအယူမဒေါ်ဦးစာကြီးကိုတိုက်မိသွားပြီဘလို့လုံးမလို့အယူမကြီးကဒေါ်ရွှေမီတို့ထက်တောင်နှုတ်ကြမ်းသေးတယ်သူ့ကိုသွားပြောမှဆဲလို့နေအောင်ပဲကွာဆက်တာမောင်းတော့တင်ဝင်းကဒေါ်ဦးစာနှုတ်ကြမ်းမဲ့သီးလို့ဆက်မောင်းဖို့အတွက်ဖုံးမြင့်ကိုပြောတယ်အဲဒါကြောင့်ဖုံးမြင့်ကအရှိန်တင်ပြီးဆက်မောင်းတယ်ဒေါ်ဦးစာကြီးကသူ့ကိုလည်းတိုက်သေးတယ်တောင်းမန်တာလည်းမရှိတော့အရန်ကိုစိတ်ဆိုးသွားတယ်မိမဆုံးမဖမဆုံးမပေါ့လို့ပဲစားအကောင်နေလူကြီးကိုဆိုင်ကယ်နဲ့တိုက်ပြီးမတောင်းမန်တဲ့ကောင်လေးတေးချင်းစိုးနဲ့တေးပါစီဆိုင်ကယ်မောက်ပြီးတေးပါစီဟဲ့ကောင်တင်ဝင်းအဖွားကြီးကကြိတ်နေပြီကွာငါကြောက်တယ်ဟာဘာကြောက်စရာရှိလဲကွာအယူဆိုတာပြောချင်တာပြောတာပဲဒါမှမဟုတ်အရေးလုံးမနေနဲ့ nga cha wu de kwa a ri ya phwa ji che yin chain sa su de 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 nga chao de kwa a khu raw let di dong la yi he go min yau cha ma ho bu la ba lu chao ya ma le na go ga ma chao de de phong myan ga a yang yang ma ma ne sa shin go myin bi maung la ro nyaung dong pa dai yin a wi bi la ma ji bo go yau la de tu ru ywa ga a ri cha ma shi de ywa de ywa ba phong myan ga do shwe mi ru ne sa ga mya ga de ga chao yun ne sai phit paw ga de နောက်ထပ်ဒေါ်ဦးစားကြီးကိုတိုက်မိပြန်တော့သူ့ရဲ့ရင်ထဲမှာတဒိန်ဒိန်ခုန်နေတယ်။လက်တုံတုံနဲ့မောင်းလာလိုက်တာလမ်းကွေ့ရောက်မှရှေးကသွားနေတဲ့ဂုံတင်လော်လီကားကြီးကိုအကျော်ညနေချင်းဆိုင်တဲတဲကလာတဲ့ဂုံကားကြီးနဲ့တွေ့ပြီးမရှောင်နိုင်တော့ပဲဝင်တိုက်မိရယ်။ဆိုင်ကယ်ပေါ်ကပြုတ်ကျပြီးတော့ကြောက်လန်းနဲ့ဦးကောင်းနဲ့စောင့်မိပြီးခွေခွေလေးပဲလဲကျသွားတယ်။သူတို့နှစ်ယောက်ကခီးတူလေးဆိုပြီးတော့ဆိုင်ကယ်ဦးထုပ်စောင့်မထားတဲ့အတွက်အရန်ကိုကန့်ဆိုးခဲ့တယ်။ဆိုင်ကယ်နဲ့ကားနဲ့တိုက်တဲ့အတန်းကြလို့ရွာတွေကလူတွေကကားလမ်းစီကိုလာပြီးတော့ကြည့်ကြတယ်။တင်ဝင်ရောဖုံးမြင်မှာဦးကောင်းပွင့်ပြီးတော့တည်နေကြပြီရွှေမီတို့အုပ်စုကလည်းဒီတဲ့ရင်ကိုကြားလို့အပြေးလွှားလာကြည့်ကြတယ်သူတို့နှစ်ယောက်ရဲ့ဖြစ်ဆိုးကိုတွေ့တော့တင်ဝင်တို့ဖုံးမြင်တို့ရဲ့ငါတို့စိတ်မကောင်းပါဘူးခဲရွှေမီကမျက်ရည်ဆန်းဆန်းဆန်းဆန်းနဲ့ပြောလိုက်တယ်ငါတို့သူတို့ကိုအုံးမဲထုံးမဲဆိုပြီးလိုက်လို့အတင်းမောင်းပြင်းရင်ကုန်တင်ကားနဲ့တိုက်မိတာလားမသိဘူးနော်ဟုတ်ပါရဲ့ဟဲငါတို့ဘယောကမကင်းတယ်လို့ခန်းစားရတယ်ခင်ကြီးကလည်းသူထင်ရပြောလိုက်တော့ဘဲချိန်ကရောက်နေမှမသိတဲ့ဒေါ်ဦးစားကြီးကနင်းတို့ပြောတာအလုံးမားတယ်ဒီကောင်နေငါ့ကိုတိုက်သွားတာငါမှလမ်းဘေးမှာလဲပြီးတော့ဒူးရီလက်တွေကွဲကုန်တယ်ဒီမှကြည်စမ်းတန်းရတယ်ဟုတ်တယ်ဒေါ်ဦးစားရဲ့ဒူးနဲ့လက်တွေမှာသွေးစားတွေတွေ့ရတယ်ငါ့ကိုသွေးထွက်တန်ယူဖြစ်အောင်လုပ်ပြီးတောင်းပန်စကားတောင်ပြောမသွားဘူးမိုင်ရိုင်းတဲ့အကောင်နေမောင်းပြီးတော့ငါကကျိန်ဆဲလိုက်တာပေါ့အဲ့ဒါကြောင့်အသေးဆုံးနဲ့တီးတာကားတိုက်လို့တိမ်မှုတိမ်ခင်ဖြစ်နေရတဲ့အထက်ဒေါ်ဦးစားကြီးကတမောက်အဲ့ဒါကြောင့်ရွာသူရွာသားတွေကဒေါ်ဦးစားကြီးကိုရွာထဲကိုပြန်ခေါ်သွားတယ်။ဒေါ်ဦးစားကြီးဒီအမှုကလူသေးမှုနော်။ဒေါ်ဦးစားကြောင့်လူသေးရဆိုရင်ရဲတွေကဒေါ်ဦးစားကြီးကိုလာဖမ်းလိမ့်မယ်။ဟေးဟုတ်လား။ဒါဆိုငါးချောင်းတည်တာမဟုတ်ဘူး။သူတို့ဘာသာတည်ခြင်းလို့တည်တာ။ကဲကဲပြန်တော့ပြန်တော့။ဒေါ်ဦးစားကြီးလည်းသူ့ရဲ့တင်းချမ်းကြီးရကိုပြန်သွားခဲ့တယ်။ဒါပေမဲ့ရွာသူတိုင်းနဲ့ရွှေမီတို့ကတော့ဒေါ်ဦးစားကြီးကိုသွားမလုံနဲ့။သူကနှုတ်စည်းတယ်။ကိုယ်တားကြီးကိုအဲ့ဒီလိုပြောပြခဲ့တယ်။တချို့ရွာသူရွာသားတွေကလည်းဒေါ်ဦးစားကိုအယူမကြီးရဲ့ဗဇက်ထဲတွေ့ရာရှောက်ကြိမ်နေရလို့ပြောကြတယ်။တချို့မိမတိုက်ကတော့ယုံလွယ်တဲ့သူမို့လားမသိပါဘူး။ဒေါ်ဦးစားကြီးကိုနှုတ်ဆီးတဲ့သူအဖြစ်ကြောက်ကြတယ်။အဲ့ဒီဆိုင်ကယ်သမားနှစ်ယောက်ကတော့ဒေါ်ဦးစားကြီးရဲ့ကျိန်စာကြောင့်ဘဝတစ်ဝါးကိုကူးပြောင်းသွားတဲ့ပထမဦးဆုံးအကျိန်မရဏခီးတယ်လို့ဆိုရမလားပဲ။ဆိုင်ကယ်သမားနှစ်ယောက်ရဲ့အဖြစ်ကဒီမရင်အဆုံးသတ်မသွားဘူး။ညာဘက်ဒီမှာအဲ့ဒီနာကိုဖျက်သွားတဲ့လူတွေကို၆တယ်လို့သတင်းထွက်လာတယ်။အဲ့ဒီနာမှာတစ်ပင်ကြီးကြီးရှိတော့ညာဘက်မှာအရေးလူလူတွေ့ရတယ်လို့ပြောလို့ပြောတချို့ကလည်းဆိုင်ကယ်ကိုအရှိန်ပြင်းပြင်းနဲ့စီးတဲ့အတန်းတွေကြားရတယ်လို့ဆိုတဲ့သူကဆိုရွာဆိုတော့လေတီးတဲ့အတိုင်းပေါ့ခလုတ်တိုက်တာကဖပြုတ်ကြိုက်တယ်လို့ဖြစ်တယ်ဖပြုတ်ကြိုက်တာကနေတရုတ်ကြိုက်တယ်ဆိုသလိုစကားတွေကတဖြည်းဖြည်းနဲ့ကားလာတာပေါ့အဲ့ဒီတော့ကျောင်းဆရာလေးကိုတက်နိုင်ကတကြီးကိုမေးခဲ့တယ်တကြီးဟိုတလောကဆိုင်ကယ်မောက်ပြီးတည်သွားတဲ့တင်ဝင်းတို့တရင်ဘာကြားသည်လဲလူတွေကတော့မျိုးမျိုးပြောနေကြတာပါကွာဆိုင်ကယ်မောက်သေးရဲ့နှစ်ယောက်ကမကြွမလွတ်တဲ့ဘဝနဲ့ခြောက်လန့်နေကြတယ်လို့ပြောတာပဲညာဘက်ညာဘက်မှာသူတို့တည်ရဲ့နာကကိုကုပင်ကြီးရဲ့နောက်ဖက်ကနေအရေးမဲမဲကြီးပဲထွက်လာတယ်လို့ဆိုင်ကယ်ဒရဂျန်မောင်းပြည်ရဲ့အတန်ကြီးပဲကြားရတယ်လို့ပြောနေတာပဲဆရာလေးဒါကတော့လူတွေကမျိုးမျိုးပြောနေကြတာပါအဲ့ဒီကိုကုပင်ရဲ့ဘေးမှာချုံမှုတွေရှိနေတာပဲညာဘက်ညာရောင်နဲ့လေးခတ်ပြင်းပြင်းတိုက်တဲ့အခါချုံမှုတွေကလှုပ်တော့အရေးတီကလည်းလှုပ်မှာပေါ့တကြီးရဲ့နောက်ပြီးဒီလမ်းမကြီးကကားရီဆိုင်ကယ်ရီသွားနေတော့ဆိုင်ကယ်တန်ကြားရတာရောစမ်းလို့လားရွာသားတွေကလည်းခတ်ပါရဲကွာအရက်သမားတွေကလည်းအယံမူးမူးနဲ့ထင်းရီပြောရွှေမီတို့တိုက်ကလည်းနတ်ဆူရာနဲ့ယုံလိုက်တာပဲတရဲဆူရာလည်းယုံလိုက်တာပဲသူတို့ယုံတာကအရေးမကြီးဘူးဗျကျွန်တော်နဲ့ဝိမုံနဲ့ဒုက္ခရောက်နေပြီတကြီးရဲ့ဘာကြောင့်တော့ပြောစမ်းမအောင်ဆရာလေးရဲ့ဆရာလေးနဲ့ဝိမုံကယူကြတော့မှာမလားဟုတ်ပါတယ်တကြီးရဲ့ကျွန်တော်တို့နှစ်ယောက်ကဒီຫນွေຈောင်းပိရင်မင်္ဂလာဆောင်ဖို့တကြီးကိုတော့မိဘအရာထားမယ်လို့ပြောပြပြီပဲ။ဒါဆိုရင်ဘာဖြစ်လို့လဲ။အဖြစ်ကတော့တင်ဝင်းတို့ဆိုင်ကယ်မောက်တဲ့ကိစ္စပေါ့တကြီးဟာ။ကြုံနားလေအောင်ရှင်းပြပါအောင်ဆရာလေးရဲ့။တင်ဝင်းရဲ့မိဘတွေကတကြံမှာသူ့သားကဝဲမုံကိုချစ်ကြိုက်လို့ရေလာလောင်းတာ။သူတို့ကဝိုင်းလိုက်လို့ကြောက်ကြောက်နဲ့ဆိုင်ကယ်မောင်းပြီလို့တေးရတာပါဆိုပြီးဝဲမုံကိုရောဒေါ်ရွှေမိကိုပါမကျေနပ်ကြဘူး။ဒီနေ့ညရာဒီမှာကျွန်တော်နဲ့ဝင်းမုံနဲ့ယူမဲကိစ္စကိုကြားတော့ကျွန်တော်ကမကြည်နပ်ဘူးဖြစ်နေတယ်။အဲဒါကြောင့်သူတို့မိဘတွေကကျွန်တော်တို့မင်္ဂလာပွဲလုပ်ရင်နှောက်ရက်မယ်ဆိုတဲ့သတင်းတွေထွက်လာတယ်။အဲ့ဒီတော့ဆရာလေးကဘလို့စီစဉ်ထားလို့လဲ ကျွန်တော်ကတော့ဝဲမုံနဲ့မြန်မြန်လက်ထက်ချင်တာပေါ့ဒီကြီးဟာအေးဗျာသူတို့မိဘတွေကလည်းအယူကိုသီးလို့မာတယ်ဆရာလေးရဲ့သူတို့သားကတရေဖြစ်တာတော့ဆရာတို့နှစ်ယောက်ကိုမကျေနပ်လို့အခုလို၆လန့်နေတာလို့ပြောနေကြတယ်လူသားစင်စင်နှစ်ယောက်မင်္ဂလာဆောင်ပါကိုတရေကမကျေနပ်ဘူးလေကြားမကြားဘူးပါအောင်တကြီးရဲ့ဟုတ်ပါတယ်ဆရာလေးရဲ့ကျုပ်လည်းတကြီးလို့တဲ့အနှစ်30ကျော်နေပါပြီတခါမှဒီလိုမဖြစ်ဘူးပါဘူးအဲ့ဒီညမှာပဲထူးထူးခြားခြားဖြစ်စဉ်လေးတစ်ခုဖြစ်သွားတယ်ဖုန်းတော်ကြီးဦးပညာနန္ဒာကကပိယတယောက်ရဲ့ကားဒရိုက်ဘာတယောက်နဲ့အတူရန်ကုန်ကအထူးကုစီကံကြီးတစ်ခုမှယောဂလာပြတယ်အဲ့ဒီကအထူးကုဆရာဝန်ကြီးတွေစစ်ဆေးပြီးတော့ရန်ကုန်ကနေပြန်လာခဲ့တယ်ဟိုင်ဝေးလမ်းမကြီးအတိုင်းဒရိုက်ဘာကကားကိုမောင်းနှင်လာတယ်ညင်းကလည်းနက်နက်သကောင်းရန်အချိန်လီကလေးကလည်းတဖြူဖြူတိုက်နေတယ်ကားလမ်းမကြီးမှလည်းကားတွေကအတော်ရှင်းနေလို့ဒရိုက်ဘာကိုစိန်မောင်ကမောင်းကောင်းကောင်းနဲ့မောင်းလာခဲ့တယ်ကားပေါ်မှာပါလာတဲ့ဆရာတော်ရောကပိယပါအိတ်ငိုက်ပြီးတော့လိုက်ပါလာတယ်အဲ့ဒီကားကတဖြည်းဖြည်းနဲ့ဆိုင်ကယ်သမားနှစ်ယောက်ပွဲချင်းပြီးတဲ့နေရာလောက်ရောက်ခန့်ဒီမှာတော့ဒရိုက်ဘာကိုစိန်မောင်ကရုတ်တရက်အိမ်ငိုက်သွားပြီးအဝိအဖြူဖားဖားကြီးကိုတကူလုံးခြုံထားတဲ့လူနှစ်ယောက်ကသူ့ရဲ့ကားရှေ့မှာလက်ပြပြီးတော့တားလိုက်တယ်။ဟေးကားရှေ့မှာဘာကြောင့်တားတာတို့ကျုပ်တို့ကမကျွတ်မလွတ်တဲ့သူတွေပါမင်းတို့မကျွတ်မလွတ်တာနဲ့ငါတို့နဲ့ဘာဆိုင်လို့လဲဆိုင်ပါတယ်ကျုပ်တို့တရားနာပြီးတော့အမျှအတန်းယူခြင်းလို့ပါအခုကားပေါ်မှာဘုန်းကြီးတစ်ပါးပါလာတော့တရားပေးပြီးအမျှအတန်းပေးပါဟင်ဒရိုင်ဘာကိုစင်မောင်ကရုတ်တရက်အိမ်ငှက်ရာကနေနိုးလာခဲ့တယ်သူငိုင်းလိုက်တဲ့အချိန်ကလည်းစက္ကန့်ပိုင်းလေးပဲသူလည်းလမ်းဖြန်ပြီးတော့ဘရိတ်ကိုစောင့်နေလိုက်တယ်ဒိုင်းကနေမြည်တန်တဲ့အတူဘရိတ်ကပေါက်သွားတယ်ကားကလည်းတုံကနေပဲရက်သွားခဲ့တယ်တကားစင်မောင်ဘာဖြစ်လို့လဲဘရိတ်ပေါက်သွားလို့ပါဖျားနောက်ပြီးတော့စက်ကလည်းရက်သွားတယ်ဘာဖြစ်မှန်းမသိဘူးဖျားပြီးတော့ဆရာတော်ဖျားကိုရှောက်တင်စရာရှိပါသေးတယ်တပည့်တော်လည်းမောင်းလာရင်နဲ့ဒီနားရောက်ခန်းဒီမှာဖြက်ကနေအိမ်ငိုက်သွားတယ်ဖျာအိမ်မက်ထဲမှာအဝိဖြူကြီးကိုခြုံထားတဲ့လူနှစ်ယောက်ကတပည့်တော်ရဲ့ကားရှိကတားလို့ကားရက်လိုက်တယ်ဖျာအဲ့ဒီလူဖြူဖြူကြီးကသူတို့ကမကြွတ်မလွတ်လို့ဆရာတော်ကတရားပေးပြီးအများတန်းပေးပြီပါလို့ပြောပါတယ်ဖျာအဲ့ဒီလူလည်းပြောပြီးတော့တပည့်တော်လည်းလန့်နိုးလာပြီးကားကိုဗရေးအုပ်လိုက်တာဗရေးကပေါက်သွားတယ်ဖျာအေးအိမ်မက်ဆိုတော့လည်းပြောရအခက်သားပဲဒီနေရာမှာဟိုတလောကဆိုင်ကယ်မောက်ပြီးတည်ရွာတဲ့နေရာဆိုပြီးကြာနေရီစားဆောင်နေမှာပါတာကိုတကားကြီးစိတ်ဆွဲပြီးတော့အိမ်မများမတ်တာလားမသိပါဘူးဗျာဒီနေရာကဆိုင်ကယ်မောက်တည်တဲ့နေရာမှန်သိလို့စိတ်ထဲကတော့ခက်ကြောက်ကြောက်ပါပဲကြောက်စိတ်ကြောက်များအိမ်မက်မတ်တာလားတော့မသိပါဘူးဗျာအေးလေညာကြီးမင်းကြီးဗရိတ်ကလည်းပေါက်ကားကလည်းစံနှုံးမရတဲ့အထဲမကျွတ်မလွတ်တဲ့သူကိုအိမ်မက်မတ်သေးတယ်ဒီတော့တကားကြီးဒီတိုင်းနေလို့တော့မဖြစ်ဘူးရွာလေးကိုသွားပြီးတော့လူကြီးတယောက်ကိုသွားခေါ်ကြည့်ကားပြန်တက်တဲ့သူရှိရင်လည်းခေါ်လာခဲ့ပေါ့မမဖေဟာဒရိုင်ဘာကိုစိန်မောင်ကအင်းရဲ့ကြီးရွာလေးကိုဝင်သွားပြီးတော့တကြီးကိုအကျိုးချောင်းပြောပြတယ်အဲ့ဒါနဲ့တကြီးရဲ့ပါဝင်ရွာလေးကလူလေး၅ဦးရဲ့ဆရာကိုတန်းနိုင်ရဲ့ကားပြင်ဆရာရဲ့ကိုခေါ်ပြီးတော့အဲ့ဒီနားကိုသွားခဲ့ကြတယ်ကဲအဖြစ်ကတော့ကားဒရိုင်ဘာကကားမောင်းရင်းနဲ့ဖြက်ကနေအိမ်မက်မက်လို့အိမ်မက်သာရှေရှေမက်ရင်ဖုန်းကြီးတို့အားလုံးမရဏရောက်နိုင်တယ်အဲ့ဒီလိုအစားချီပြီးတော့ဖုန်းတော်ကြီးကဒရိုင်ဘာကြီးရဲ့အိမ်မက်အကြောင်းကိုပြောပြခဲ့တယ်ဒီတော့ကျုပ်ကလည်းတရားပေးနိုင်အောင်ပရိသတ်ကြီးကဩဃာသာကတော်ချုံနဲ့ကတော်ကြပါအဲ့ဒီနောက်မှာတော့ဖုန်းတော်ကြီးက၅ပါးသီလာပေးပြီးတရားဟောတယ်နောက်ပြီးတော့ပရိတ်တရားတော်ကြီးလည်းချီးမြှင့်ပေးတယ်ယနေ့ယခုပြုပြုသမျှကုသိုလ်အဖို့ကိုအမျှအတန်ပေးဝေပါမယ်တကြီးနဲ့အဖွဲ့သားတွေကတရားနာပြီးတဲ့နောက်အမျှ၃ချိန်ဝေပြီးတာရု၃ချိန်ခေါ်ခဲ့ကြတယ်အဲ့ဒီနောက်မှာတော့ဖုန်းတော်ကြီးကဆူတောင်းပေးခဲ့တယ်မကျွတ်မလွတ်တဲ့ပုံကိုယ်လေးလည်းအများရကြပြီးကောင်းရာသူဂတိပုံကိုရောက်ကြပါစေကုန်သတည်းကားဆက်ပြန်ဆရာကြီးဖုန်းကြီးရဲ့ကားကိုကြည့်ပြပါဦးတင်ပါဗျာတပည့်တော်ကြည့်ပြပါမယ်ကားပြန်ဆရာကဖုန်းကြီးရဲ့ကားပေါ်ကိုတက်ပြီးတော့ကားဆက်ကိုနှိုးတယ်ကားဆက်ကနှိုးလို့မရဘူးဖြစ်နေတယ်ကားဆက်နှိုးတာကတော့မနှိုးဘူးဘောနက်ကိုဖွင့်ကြည့်မှရမှာပဲဒရိုင်ဘာကကားဘောနက်ဖုန်းကိုဖွင့်ပြီးတော့လမ်းနေထမီးနဲ့စက်ခန်းကိုထိုးကြည့်ရဲ့အဲ့ဒီနောက်မှာတော့ဆက်စီယာကကားရဲ့ဆက်ပိုင်းချူရင်းချက်ကိုရှာပြီးတော့ပြင်ပေးတယ်။အားလုံးပြီးစီလို့ကားကိုဆက်နှိုးကြည့်တဲ့အခါမှာရသွားတယ်။အရှင်ဖေဟာကားဆက်နှိုးတော့ပါပြီ။ဖြည်းဖြည်းမောင်းခိုင်းပါဗျာ။မနက်မိုးလေးရင်တော့မြို့ကိုရောက်မှာပါ။အဲ့ဒီကြမှာဗရိတ်ပေါက်တာပြင်ရမှာပါဗျာ။အေးကွယ်။တကားကြီးတို့ခုလိုကူညီတာကျေးဇူးတင်ပါတယ်။အသက်ရှည်လို့ဖုန်းကြည့်ပါစေကွယ်။ပေးတဲ့စုနဲ့ပြေးရပါစေဗျာ။ဆရာတော်နဲ့အဖွဲ့ကဒီရွာကနေထွက်သွားခဲ့တယ်။မနေ့ရောက်တော့ဒီတရင်ကတရွာလုံးကိုပြန့်နှံ့သွားတယ်။ညကဖုန်းကြီးရဲ့ဒရိုက်ဘာကိုမကြွမလွတ်တဲ့သူတွေကအိမ်မက်ပေးပြီးတော့တားတာတဲ့။ဟုတ်ပါတော့ အဲ့ဒီမကြုံမလွတ်တဲ့သူတွေကအဝေးဖြူကြီးကိုခြုံထားတာတဲ့ driver ကလည်းကားမောင်းနေတော့အိမ်ငှက်ရတယ်လို့ဟုတ်ပါတော့အိမ်ငှက်ပြီးမောင်းတော့ဓာတ်တိုင်ဝင်တိုင်းရင်အားလုံးတီကုန်တော့မှာပဲအဲ့ဒီ driver ပြောတော့ဖြက်ကနေအိမ်မက်မှတ်တာတဲ့အဲ့ဒီတော့မှတွေ့ရတဲ့ပြီးတော့ချက်ချင်းဆက်ရက်သွားတယ်ဆိုပဲဒါဆိုရင်အဲ့ဒီမကောင်းဆိုးဝါးတွေတားလာမှမသိတာတော့ဒါနဲ့အဲ့ဒီမကောင်းဆိုးဝါးတွေကဒေါ်ဥစာကြီးကိုဝင်တိုက်သွားတဲ့ကလေးနှစ်ယောက်ဖြစ်မှာပေါ့ဟုတ်တယ်ဟုတ်တယ်အဲ့ဒီကလေးနှစ်ယောက်တီးပြီးကလေးက၆လိုက်တာပြောမနေပါနဲ့ဤဟဲ့ရွှေမိအဲ့ဒီကောင်လေးတွေ၆တာနင်းကကိုကြီးအ၆ခံရလို့လားဩခတ်ပါပြီဒေါ်ဘူးမရဲ့ကျမကဘယ်အ၆ခံရပါမလဲဖះနဲ့တရားနဲ့နေတာလေဒါပေမဲ့ဒီကောင်လေးနှစ်ယောက်မကြွမလွတ်ဖြစ်ပြီး၆တယ်လို့ကိုတန်ချောင်းတို့အုပ်စုကပြောတာပဲအေးလေဘာပဲဖြစ်ဖြစ်ငင်းမနေကြပါနဲ့တကယ်လို့မကြွမလွတ်ဖြစ်လို့အိမ်မက်မတ်တယ်ဆိုရင်လည်းအခုလိုဘေးရွတ်လိုက်တော့ကျွတ်လွတ်သွားမှာပါကွယ်ရွှေမီနဲ့ဒေါ်ဘူးမကြီးတို့စကားများမှဆိုလို့ဦးသားရင်ကဝင်ပြီးတော့ဖြန့်ဖြေးပြောလိုက်တယ်အဲ့ဒီမှာနေမဲ့လူအုပ်နောက်ကအတန်တန်ထွက်လာတယ်အခုတော့နင်တို့ယုံပြီမလားအတန်ကြားလို့ရွှေမီတို့အုပ်စုကနောက်ကိုလှည့်ကြည့်လိုက်တော့ဟာဒေါ်ဥစာကြီးပါလားဟုတ်တယ်နင်တို့ရဲ့ချစ်တော်ကြီးဒေါ်ဥစာပဲညကဖုန်ကြီးပရိတ်ရွတ်တော်ကငါကိုယ်တိုင်တရားသွားနာခဲ့တယ်ဒေါ်ဥစာကြီးကတပံမဲကြီးကိုခြုံပြီးတော့ဟန်ပန်မူယာနဲ့ပြောတယ်ဒေါ်ဥစာကြီးကဖုန်ကြီးနဲ့တွေ့တယ်ဟုတ်လားဟုတ်တယ်ဖုန်ကြီးနဲ့တွေ့ရုံနဲ့ဘယ်ကမလဲအဲ့ဒီမကောင်းဆိုးဝါးတွေကိုတော့ညတိုင်းတွေ့နေတာပဲဘလို့တွေ့တာလဲဒေါ်ဥစာကြီးရဲ့အဲ့ဒီမော်တော်ဆိုင်ကယ်ကောင်နှစ်ကောင်ကငါ့ကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့အကောင်နှစ်ကောင်လေငါ့ကိုဆိုင်ကယ်နဲ့လေးတိုက်သေးတယ်တောင်းလဲမတောင်းမှန်လို့ငါ့ပညာနဲ့လှုပ်လိုက်တာဆိုင်ကယ်မှောက်ပြီးတော့ပွဲချင်းပြီးသွားတာပဲဒေါ်စာကြီးရဲ့အဲ့ဒီကောင်တွေကဟိုဘက်ရွာကကောင်လေးတွေပဲပွဲချင်းပြီးသွားတယ်ဆိုတော့ဘယ်ကောင်းမှမလဲခမားပညာနဲ့လှုပ်လို့သူတို့သိသွားတယ်ဆိုရင်သူတို့မိဘတွေကဒေါ်စာကြီးကိုရန်လှုပ်ကြမှာမကြောက်ဘူးလားအမလီလာစမ်းမှာရန်လှုပ်လို့ကတော့သူတို့လည်းပွဲချင်းပြီးမကောင်းဆိုးဝါဖြစ်သွားမယ်နောက်ပြီးတော့ငါ့ကိုဖားမပေးတဲ့ကောင်တွေရှိသေးတယ်။အဲ့ဒီကောင်တွေလည်းတိတ်မကြဘူး။အန်နီရေစုကလာအောင်မှစောင့်တာကြည့်နေကြ။ဖားရိုက်တဲ့အုပ်စုကတာတီးတို့အုပ်စုမလား။ဟုတ်တယ်ဒင်းတို့အုပ်စုပဲ။ငါ့ကိုဖားလေးငါးကောင်တော့မတရဘူး။ဒေါ်ဥစာကြီးတောင်းတာကလည်းလုံးမာတယ်ဗျာ။ဖားတစ်ကောင်တစ်ကောင်ဆိုရင်တော်ရော့ပေါ့။အခုက၄၅ကောင်ဆိုတော့သူတို့ကဘယ်ပြီးတော့မလဲ။ဟဲ့ကောင်ကြီးနင်တို့ကဘာသိလို့လဲ။ဖားကငါတယောက်တည်းစားဖို့မှမဟုတ်တာ။ဒေါ်ဥစာကြီးကတယောက်တည်းမစားလို့ဘသူ့ကိုကျွေးရမှာတော့ဟဲ့နတ်တင်ရတယ်နတ်မြောက်ရတယ်ဟဲ့နတ်ကဖားသားစားလို့လားဒေါ်ဥစာကြီးဟာတဲနင်တို့ကနတ်ကိုမခံလေးစားပြောနေကြတယ်ငါကဘာစားစားစားဥစာပြနတ်တင်တာဟဲ့ဒါဆိုရင်နတ်စွန့်ရင်ကျွန်တော်တို့ကိုပြောပါလားနတ်စွန့်တာလေးစားကျင်လို့ပါဒီခွေးမသားလေးတွေငါကျိန်ဆဲလိုက်လို့နေရာမှာရင်ပွဲချင်းပြီးသွားမယ်ဘာမှန်နေတော့မလုပ်ပါနဲ့ဒေါ်ဥစာကြီးရဲ့ကျွန်တော်တို့ကဒေါ်ဥစာကြီးကိုစတာပါဒေါ်ဥစာကြီးကသူ့ရဲ့ကောက်ကောက်ကွေကွေဖြစ်နေတဲ့ချယ်ရီသားဒုံချောင်းကြီးကိုတရောက်တော့ထောက်ပြီးတော့သူ့နေထိုင်တဲ့သင်္ချိုင်းစီရဲ့ဘက်ကိုရှေ့ရှုပြီးထွက်ခွာသွားတယ်တာတီတယောက်ညာကဖားရရင်ပိုးထီလို့ဆုံးသွားပြီတဲ့အဲ့ဒီတဲ့ရင်ကဒီနေ့မနက်ခင်းမှာအင်းရဲ့ကြီးရွာတရွာလုံးကိုပြန့်နှံ့သွားတယ်ဘယ်ကဘလို့ဖြစ်သွားတာလဲပြောကြပါဦးအဲ့ဒါကတော့တကြီးမှသိမှာတကြီးကိုသွားမိကြစို့ရွှေမီတို့အုပ်စုကတရွာရဲသားဖြစ်တဲ့ဒါတီတယောက်ပိုးထီပြီးဆုံးသွားတဲ့အကြောင်းသိရတဲ့အတွက်စိတ်မကောင်းချင်းကြီးစွာဖြစ်ပြီးတကြီးရဲ့အိမ်ကိုအပြေးလွှားပဲလာခဲ့ကြတယ်။တကြီးရဲ့အိမ်ရှိမှရွာသူရွာသားတွေအများကြီးပဲဝိုင်းအောင်နေတယ်။လူအုပ်ကြီးကိုခွဲပြီးဝင်ကြည့်လိုက်တော့အမလီတာတီပါလားပိုးထီထားလို့တကူလုံးမဲပြီးတော့သိနေတယ်။တကြီးကမြို့ပေါ်ကရဲတပ်ဖွဲ့ကိုအကြောင်းကြားထားလို့အဲ့ဒီအလောင်းကောင်ကြီးကိုကပ်ပေါ်တင်ပြီးတော့တကြီးရဲ့အိမ်ရှိမှထားခဲ့ကြတယ်။မကြခင်မှာပဲဒူရဲအုံးနဲ့ရဲတပ်ဖွဲ့ဝင်တွေရောက်လာခဲ့တယ်။ဟောရဲတွေလာပြီဘေးဖယ်ဘေးဖယ်လူအုပ်ကြီးကဘေးကိုရှဲသွားတယ်။တကြီးရဲ့အိမ်ပေါ်မှာတော့ညကတာတီးနဲ့အတူဖားရိုက်ကြတဲ့ကောင်းတော်နဲ့ဖိုးထွေးတို့နှစ်ယောက်ကိုတွေ့ရတယ်။တာတီးကိုမွေကြိုက်တဲ့အကြောင်းတကြီးကမေးမြန်းတယ်။ရဲတွေရောက်မှသူတို့ကိုဆက်ပြီးတော့မေးမြန်းခဲ့တယ်။သူတို့နှစ်ယောက်ကညကတာတီးနဲ့အတူဖားရိုက်ခဲ့ကြတဲ့အပေါင်းအဖော်တွေဖြစ်ပြီးတော့တာတီးတည်ဆုံမှုရဲ့မျက်မြင်သက်သေတွေပါဒီအမှုကလူသက်မှုလားလူသေးမှုလားဆိုတာကိုသိအောင်လို့သူတို့နှစ်ဦးကိုရဲတွေကစုံစမ်းမေးမြန်းခဲ့တယ်။မင်းညာက9နှစ်လောက်မှဖားရိုက်ဖို့စပြီးတော့ထွက်ခဲ့ကြတယ်။သူတို့သွားတဲ့နေရာကအင်းရဲ့ကြီးအင်းရဲ့ကတဲ့ပေါ်မှာအဲ့ဒီအင်းကြီးကအကျယ်ကြီးဆိုတော့ဖားရီအများကြီးပျော်မြူးတဲ့နေရာဖြစ်နေတယ်။စားဖားကြီးတွေအများဆုံးကြက်စားတဲ့နေရာ။အဲ့ဒီအချိန်ကမိုးကလည်းတဖွဲဖွဲရွာနေတယ်။ ဖားဖို့ကြီးတွေကဖားမတွေနဲ့မိလိုက်ဖို့အတွက်စူညံအောင်အော်ဟစ်နေခဲ့တယ်။ဖားမတွေကလည်းအဲ့ဒီအတန်ကိုနားဆွနေကြတယ်။အဲ့ဒီအတန်ကိုကြားရင်ပုန်းနေတဲ့နေရာကနေထွက်လာပြီးတော့မိလိုက်ကြတယ်။ဒါကတော့ဖားဖို့ဖားမရဲ့သဘာဝပေါ့လေ။အဲ့ဒါကြောင့်ရှေးလူကြီးတွေကမျက်နှာမဲကြီးလဲငိုရောပုန်းတဲ့သူတွေလည်းပေါ်ရောလို့ပြောကြတယ်။မျက်နှာမဲကြီးဆိုတာကကောင်းကင်ညူမိုင်းမဲနဲ့လာပြီးမိုးအောင်တာကိုပြောတာ။ငိုချတာကမိုးရွာချတာလေ။ပုန်းတဲ့သူတွေပေါ်ရောဆိုတာကဖားဖို့ဖားမတွေပေါ်ထွက်လာတာကိုပြောတာ။အဲ့ဒီညမှာတာတီကောင်းတော်နဲ့ဖိုးထွေးတို့၃ယောက်ကထုံးစံအတိုင်းပဲပလိုင်းကိုစီလွဲပြီးတော့လက်တစ်ဖက်မှာဖားရိုက်တို့ကိုကင်ထားပြီးကြံတဲ့တစ်ဖက်မှာတော့မီးရှို့ဆောင်ကိုကင်ထားတယ်။သူတို့၃ယောက်ကလူခွဲပြီးတော့တစ်ယောက်တလန်းစီအင်းရဲကြီးရဲ့ကံမဘော်ကိုခြေတန်လုံလုံနဲ့ရှောက်သွားခဲ့ကြတယ်။ဖားရိုက်တဲ့နေရာမှာခြေတန်လုံဘိုးကလည်းအဓိကကြတယ်။ခြေတန်ဆက်ဆက်ကြရင်ဖားတွေကအင်းရဲပြင်ကြီးတွေကိုဒိုင်မင်ထိုးပြီးတော့ဆင်းသွားတယ်လို့ခြေတန်လုံမှဖြစ်လိမ့်မယ်။တာတီကကံမဘော်မှာအော်နေတဲ့ဖားတွေကိုတွေ့ရတယ်သူကခြေတန်လုံးလုံးနဲ့အဲ့ဒီဖားရီနာကိုသွားပြီးမီးရုံဆောင်နဲ့ထိုးလိုက်တော့ဖားရီကဘဲမှမပြေးနိုင်မသွားနိုင်ပဲနဲ့မီးရောင်ကိုပဲကြောင်ပြီးတော့ကြည့်နေခဲ့တယ်။အဲ့ဒီအချိန်ကတာတီးရဲ့အတွက်အကောင်းဆုံးအခွင့်အရေးလေ။ဟာနေပြီဟိဖားရီကမပြေးနိုင်ပဲမီးရုံဆောင်ကိုငေးကြည့်နေတော့ငါရိုက်မှာပဲ။အဲ့ဒီအတွေ့နဲ့ကြောင်တောင်တောင်ဖြစ်နေတဲ့ဖားရီကိုလက်မြန်မြန်နဲ့ရိုက်လိုက်တော့ကံပေါင်ရိုးမှစားဖားရီကိုအတုံးယုံပဲ။မသိမရှင်းဖြစ်တဲ့ဖားသိနေတဲ့ဖားရီကိုပလိုင်းထဲကိုခက်မြန်မြန်ကောက်ထည်တယ်။ဒီနေ့ညအနည်းဆုံးအကောင်20ကျော်လောက်ရရင်ကောင်းမယ်သူ့ရဲ့စိတ်ထဲမှာတကူတဲ့ကြံစီတွေးတော်ရင်နဲ့ကံပေါင်ရိုးဖို့ကိုဆက်လျှောက်သွားခဲ့တယ်ဒီလိုနဲ့ဖား10ကောင်လောက်ရိုက်ပြီးသွားတဲ့အချိန်မှာတော့အင်းရဲ့ကြီးအင်းဆက်ကမြုံထောင်ထားတဲ့နေရာကိုရောက်သွားတယ်မြုံထောင်ထားတဲ့နေရာကအတန်တန်ကိုကြားရတယ်အဲ့ဒါနဲ့သူ့လမ်းကြီးတော့ရေပြင်ကလှုပ်ရှားနေပြီးတော့မသိမကွဲတရံတစ်ခုကိုတွေးရတယ်အဲ့ဒါနဲ့မြုံနားကိုသွားပြီးမီးရုပ်ဆောင်နဲ့ကြည့်လိုက်တော့ဟာငရဲ့ကြီးမိနေတာပဲခေါင်းကိုတွေးတာတော့အကြီးကြီးပဲတာဒီလန်းကြီးမှာတွေးလိုက်ရတာကငါးကောင်းကြီးကရေဘော်ကိုပေါ်နေတယ်။ကိုပိုင်းနဲ့အမိပိုင်းကတော့ရေထဲမှာမြုပ်နေလို့မတွေ့ရဘူး။ငါးကောင်းကိုကြည့်ရတာတော့ငရံကောင်းဖြစ်နိုင်တယ်။ငါးကလည်းငုတ်ချီပေါ်ကြီးဆိုတော့ခေါင်းကလည်းပေါ်လိုက်ပြောက်လိုက်နဲ့။ဖားရိုက်တာထက်စားရင်ငါးမိတာကပိုပြီးတော့ဈေးကောင်းရမယ်။ဟိုကောင်နေမလို့ရင်ဒီငါးကိုခိုးလိုက်မှာပဲ။အဲ့ဒီအတွေ့ကိုသူကအမြန်ဆုံးအကောင့်ထည့်ပေါ်တယ်။လက်ရိုက်တုံးနဲ့ဖလိုင်းကိုကံပေါင်ရိုးမှအသာချပြီးတော့အင်းကြီးပြင်းတဲ့ကိုဆင်းပြီးမြုံနှားကိုအသာလေးလာခဲ့တယ်။မြုံနှားကိုရောက်တော့မီးအုပ်ဆောင်နဲ့ထိုးပြီးငါးပေါ်လာမှာကိုစောင့်နေတယ်။တိတ်မကြခင်မှာပဲငါးကောင်းကရေးလေးပေါ်လာခဲ့တယ်။အဲ့ဒီနောက်မှာတော့ရေးပေါ်ကိုငရံဦးကောင်းတစ်ခုလုံးပေါ်လာတဲ့အချိန်လက်နဲ့လှမ်းပြီးတော့နှိုက်လိုက်တဲ့အချိန်မှာပဲတာဒီရဲ့အော်တန်ကြီးကဟိမ့်ထွက်လာတယ်။အဲ့ဒါနဲ့သူကငါးဆူးတောင်နဲ့ထိုးမိလို့လားဆိုတဲ့အတွေ့နဲ့သူ့ရဲ့လက်ကိုရေးပေါ်တင်လိုက်တဲ့အခါမှာတော့ကြီးမားလာတဲ့မွေကြီးတစ်ကောင်ကတာဒီရဲ့လက်ကွာကြောင်ကိုကိုက်ရသားတန်းလန်းပါလာခဲ့တယ်။တာဒီဟဲ့ကောင်တာဒီဘာဖြစ်လို့ဟောတာလဲကောင်းတော်ဖိုးထွေးလာကြပါဦးတာဒီရဲ့အော်ခေါ်တန်းကြောင့်ကောင်းတော်နဲ့ဖိုးထွေးကဟိုဘက်ကံပေါင်ရိုးကနေဒီဘက်ကံပေါင်ရိုးကိုပြေးလာတယ်တာဒီနာကိုရောက်တော့ဟာတာဒီရဲ့လက်ကိုမွေးကိုက်နေပြီနဲတဲ့မွေးကြီးမဟုတ်ဘူးကွာဟဲ့ကောင်ရိုက်တက်လိုက်ကောင်းတော်နဲ့ဖိုးထွေးကလက်ရိုက်တုံးနဲ့မွေးကိုရိုက်တက်ပြတယ်တာဒီကိုကြည့်လိုက်တော့မျက်နှာတစ်ခုလုံးရှုံ့မဲ့နေတယ်အစိတ်တွေတက်လာပြီနဲ့တူတယ်ခြေထောက်တစ်ခုလုံးအရမ်းနာနေပြီ။ဟဲ့ကောင်ဖိုးထွေးမင်းတာဒီကိုခေါ်ခဲ့။ငါမီးရုပ်ဆောင်နေပလိုင်းနေယူပြီးတော့လိုက်ခဲ့မယ်။ဖိုးထွေးကတာဒီရဲ့ကိုကြီးကိုမနိုင်တဲ့နိုင်ထမ်းပြီးတော့ရွာထဲကိုအပြေးလာခဲ့တယ်။အချိန်ကလည်းတက်ကြီးကောင်းချချင်းဆိုတော့ရွာသားတွေအလုံးအိတ်နေကြပြီ။လမ်းတစ်လျှောက်မှာတော့ခွေးတွေကဥနေကြတယ်။တာဒီရဲ့အိမ်သားတွေကိုနှုတ်ပြီးတော့တာဒီကိုအိမ်မော်ရောက်ပို့ပေးခဲ့တယ်။တာဒီရဲ့အမေဒေါ်ဝမကပျော်ပျော်သလဲဖြစ်သွားတယ်။ဟဲ့ဖိုးထွေးတာဒီဘာဖြစ်လာတာလဲဖားရရင်နဲ့ပိုးထီလာလို့ဟောတော့ဒုက္ခပါပဲဒါဆိုရွာဦးထိတ်ကစီးစီယာဦးဟန်မောင်ကြီးကိုသွားပြင်ကြီးဟုတ်ကဲ့ကြီးတော်ကောင်းတော်ကလူနာဆောင်ပြီးတော့ဖိုးထွေးကစီးစီယာကိုသွားပြင်နေစီးစီယာကြီးဦးဟန်မောင်ကိုဆောင်ရတာအတော်ကြာခဲ့တယ်ဆရာကြီးရောက်လာတဲ့အချိန်မှာတော့မွေစိတ်တီကအယံတက်ပြီးသတိလင့်နေပြီဆရာကြီးကတာဒီရဲ့ဗစက်ကိုဖျက်ပြီးတော့ဆေးနဲ့ရေကိုတိုက်တယ်သတိလင့်နေတဲ့သူဆိုတော့ဆေးကမတော့နိုင်ဘူးလေဖေးတဝက်စင်တဝက်ပေါ့ဆေးတိုက်ပြီးတော့ဆရာကြီးကစောင့်ကြည့်နေတယ်ဒါပေမဲ့ဖိုးထွေးနဲ့ကောင်းတော်ကတော့အားမရဘူးဆရာကြီးလူနာကအစိတ်တက်နေတော့မဲထင်တယ်အခုထိသတိပြန်မလဲသေးဘူးငါလည်းအတက်နိုင်ဆုံးခုပြီးနေတာပဲအချိန်တော့စောင့်ကြည့်ပါဦးဟုတ်ဟုတ်ဟုတ်ကဲ့ပါဆရာကြီးတာဒီရဲ့အမေနဲ့သူ့ညမလေးတွေပါစိတ်ပူပင်စွာနဲ့စောင့်ကြည့်နေခဲ့တယ်မနက်အာယုံလင်းချိန်မှာတော့တာတီးတို့အိမ်နောက်ဖေးကကိုကူဝင်းကြီးပေါ်မှာအိတ်နေတဲ့ကြီးကန်းတတိုက်ဝေါကနေပြန်သွားကြတယ်။ အဲ့ဒီအချိန်မှာပဲတာဒီရောက်ဇက်ကျိုးကျသွားခဲ့တယ်။ဆရာကြီးလှုပ်ပါဦးတာဒီကိုကြည့်ပြပါဦး။အေးပါဟငါသေးသေးချာချာဆန်းသက်ကြည့်ပါဦးမယ်။ဆေးဆရာကြီးကခွန်စာလေးကိုနှာခေါင်းထဲမှာကပ်ကြည့်လို့ကြည့်မျက်လုံးဖြဲကြည့်လို့ကြည့်နဲ့အတော်ကြောင်ဆန်းသက်ပြီးတော့တာဒီအသက်မရှိတော့ဘူး။ဟင်ဒါဆိုအကိုတာဒီသိပြီပေါ့ဟုတ်လားဆရာကြီး။အေးကွယ်ဆရာကြီးလည်းစိတ်မကောင်းပါဘူး။ဆရာကြီးရောက်လာတော့သတိလင့်နေပြီလေ။စီးတိုက်တာတော့မဝင်တော့ဘူးအဲ့ဒါကြောင့်တာဒီရဲ့အသက်ကိုမကယ်နိုင်တော့ဘောကွယ်တာဒီရဲ့အမေကဝမ်းနည်းကြေကွဲစွာအော်ဟစ်ရင်းနဲ့သတိလစ်သွားတယ်ဆရာကြီးလှုပ်ပါဦးအမေသတိလစ်သွားပြီမေတင်ကနှလုံးလေရိုက်သွားတာကွယ်ဒါကတော့ငါကုနိုင်ပါတယ်ကိစ္စမရှိပါဘူးနှာရှူုံနဲ့သတိပြန်ရစေရမယ်ဆရာကြီးကပြောပြောဆိုဆိုနဲ့နှာစည်းထည့်ထားတဲ့မိုင်းခံရွက်ကိုမီးရှို့ပြီးတော့ဒေါ်ဝမ်းမရဲ့နှာခေါင်းကိုတိတ်ပီးတယ်ခဏကြာတော့ဒေါ်ဝမ်းမကသတိပြန်ရလာတယ်။အမေသတိထားအောင်တာဒီကတိတ်သွားတဲ့အထဲအမေကိုပါတခုခုအဖြစ်မခံနိုင်ဘူး။ဟုတ်ပါတယ်ဂျီရော်ရယ်ဂျီရော်နေကောင်းအောင်နေပါတာဒီကိစ္စအားလုံးကျုပ်တို့လုပ်ပါမယ်။မနက်မိုးစင်စင်လင်းမိဖြစ်တာကြောင့်ကောင်းတော်ကရွာသားတွေကိုတင်းတက်ဆင်းပြောပြီးတော့တာဒီရဲ့အိမ်မှာကနေဖြင်းထိုးစပွဲကုံကားနဲ့အလုရှုပ်သွားတယ်။တရွာလုံးမှာတော့တာဒီတယောက်ပိုးထီလို့ဆုံးပြီဆိုတဲ့တဲ့ရင်ကတမဟုတ်ချင်းပဲပြန့်နှံ့သွားတယ်။ရွာသူရွာသားတွေကဒီသတင်းကိုကြားတော့အယံကိုအံ့ဩသွားတယ်။တာဒီကိုမင်းညားကတော့ရက်ဆိုင်မှာတွေးလိုက်သေးရဲ့။ဟုတ်ပါကွာမင်းကညနေကတော့ကြက်တိုက်တဲ့ဝိုင်းမှာအော်နေတာတွေးခဲ့သေးတာပဲ။အေးကွာနေအမြင်ညားပြောက်ဆိုတာဒါမျိုးနေမှာပေါ့ကွာ။အဲ့ဒီလူမျိုးဟိုတစုဒီတစုပြောဆိုနေခဲ့ကြတယ်။အယူသီးတဲ့လူတချို့ကလည်းတာဒီတို့အုပ်စုကိုဒေါ်ဦးစာကြီးကမကျေနပ်လို့ချိန်စာတိုက်ထားသေးရဲ့မလား။ဟုတ်ပါအခုမှသတိရတယ်ဒေါ်ဦးစာကြီးကသူတို့အုပ်စုကိုမကြခင်ငါအကြောင်းသိမယ်ဆိုပြီးချိန်စာတိုက်ထားတာအခုတော့အရင်ဆုံးတာဒီကိုထိသွားပြီဟဲ့တိုးတိုးပြောကြပါဟဲ့တော်ကြဖိုးထွေးတို့ကောင်းတော်တို့မျိုးတွေကြသွားလို့ငါတို့ကိုလာပြီးရန်တွေးနေပါဦးမယ်အဲ့ဒီလူမျိုးတယောက်တစ်မျိုးအမျိုးမျိုးပြောနေတဲ့အချိန်ဒေါ်ဦးစာကြီးကလည်းဒီသတင်းကိုဘယ်ကကြားလာတယ်မသိဘူးရွာယူကိုပေါက်ရှောက်ပြီးတော့ပန်းတဝင်းရဲ့အယူကိုလက်နဲ့လှည့်ရင်းအိဗယ်ရှိတယ်လို့မရှိတယ်လို့နတ်စကားတွေကိုဆိုရင်းနဲ့တာတီးတို့အိမ်ရှိကနေဖြတ်လျှောက်သွားတယ်။အဲဒီမှာပဲအာတုဘအိမ်မှာအကူရောက်နေတဲ့ရွှေမီးတို့အုပ်စုကဟာဒေါ်ဦးစာကြီးရဲ့အတမလားနားထောင်ကြည့်စမ်းရွှေမီးတို့တိုက်မီးကိုရင်နဲ့ငိမ့်တယ်လို့မျိုးတိတ်ဆိတ်သွားပြီးတော့ဒေါ်ဦးစာကြီးရဲ့အတန်ကိုစိတ်ဝင်စားနားထောင်နေကြတယ်။ဒေါ်ဦးစာကြီးကတော့အတန်အကျယ်ကြီးနဲ့အော်ဟစ်နေတော့မယ်။ဟဲ့အကြီးမားတို့နားထောင်စမ်းဇလုံးပကံမယုံရင်ခံနဲ့အဲ့ဒါဘာအိဗယ်လဲငါအထင်တော့သူစကားကိုမယုံလို့ဒလူခံရတာလို့ပြောတာဖြစ်လိမ့်မယ်ဒါဆိုရင်ဇလုံးပကံကရောဒါကတော့ကာယံလိုက်အောင်ညှိတဲ့စကားပေါ့ဟဲသိပါဦးတော့ရွှေမီးကအယူစကားကိုဘာသာပြန်တဲ့တဲ့တော့တော်ပြီဒါဆိုရင်ငါဘာမှမပြောတော့ဘူးဒီလိုတော့မလုပ်ပါနဲ့ညီးကငါတို့ထဲမှာညံအကောင်းဆုံးမှာထပ်ပြီးတော့ဘာသာပြန်မအောင်ကျုပ်ကလည်းတိတ်ပြီးတော့တိတာမဟုတ်ဘူးရမ်းတန်ပြီးတော့ဘာသာပြန်ရတာအီးပါဤဆက်ပြီးတော့ပြောစမ်းပါဦးမသိသူကြော်သွားသိသူနတ်စားဆိုတာကမသိတဲ့လူတွေကနတ်မတင်လို့သူတို့လူကျင်တာမရဘူးသိတဲ့လူတွေကနတ်တင်လို့စားဝတ်နေရေးအဆင်ပြေတယ်ပေါ့ဒေါ်လုံးတင်ကြီးဆိုရင်ဒေါ်ဦးစားနတ်တင်ပဲပြောတိုင်းအုံသီးငပြောသီးရေးပြီးတယ်လေအဲ့ဒါမျိုးကိုပြောတာအေးဆက်ပြောပါဦးတော့နတ်မတင်ရင်နေမတက်ဆိုတာကနတ်မတင်ရင်စီးဝါလက်လာပါမရဘူးပေါ့ဟာအဖွားကြီးကယူနေတယ်သာပြောတာအတိပဲပေါအောင်တော့စက်တက်သားပဲဟဲ့အဲ့ဒီအဖွားကြီးကအရင်တုန်းကပညာတတ်တယ်လို့ပြောတယ်သူ့ကြည်ရတာတနာပါလေအရင်တုန်းကတော့တတိလူပြောတာပဲအခုတော့တင်းချိုင်းစရက်မှာနေရတယ်ဆိုတော့အနေထိုင်ဆင်းရတာပေါ့ဒါနဲ့နေပါဦးသူကကျင်းစာတိုက်တာထိရယ်ဆိုတာဟုတ်လားဒါလည်းကျုပ်တို့တော့ဘယ်သိမလဲတော့အခုလောလောဆယ်သူကျင်းစာတိုက်ခဲ့တဲ့တာဒီတော့သိပြီလေငါတော့ဒေါ်ဦးစာကြီးကိုကြောက်တောင်ကြောက်လာပြီညီကလည်းကြံကြောက်လှဲအောင်ဆိုတာမျိုးဖြစ်နေပြီသူ့ပါဇက်ကပြောချင်တာပြောတိုင်းဖြစ်မလားဟဲ့တိုက်ဆိုင်တာဖြစ်မှာပေါ့ရွှေမီးတို့တစ်တိုက်ကကိုထင်းရာကိုပြောရနေဝိုင်းကူအလုံးလုံးနေခဲ့တယ်ဖိုးထွေးတယောက်ကတော့တာတီးတည်ဆုံးမှုကဒေါ်ဦးစာရဲ့ချိန်စာကြောင့်လားဆိုပြီးစိတ်ထဲမှာစနိုးစနောင်ဖြစ်နေရဲ့တာတီးရဲ့အလှဲကတော့ပြီးသွားပြီနောက်တစ်ခါကောင်းတော်နဲ့ငါနဲ့တယောက်ယောက်လှဲများဖြစ်နေမလားဖိုးထွေးတယောက်အဲ့ဒီလိုအတွေးမျိုးစုံနဲ့ဆိုးရွံထိတ်လန့်နေခဲ့တယ်တာဒီကမွေစိုးအကိုက်ခံရပြီးကန့်ဆိုးခဲ့တဲ့ဒုတိယမြောက်မရဏခီးတဲ့ဖြစ်သွားတယ် တာတီးဆုံးပြီးတော့မကြခင်မှာပဲထပ်ပြီးတော့ထူးထူးခြားခြားအကြောင်းတွေပေါ်ပေါက်လာတယ်။မိုးဖြန်ဖြန်ရွာသွန်းတဲ့မိုးရာသီဖြစ်လို့အင်းရဲ့ကြီးရဲ့အနီးတစ်ဝိုက်မှာမြစ်ဆူပေါက်ကြီးရေမှုပင်ပေါက်တွေနဲ့ဟင်းသီးဟင်းရွက်တွေပေါက်နေခဲ့တယ်။ဒီရွာကရွာသူမတော်တော်များများကတောထဲကိုသွားပြီးမြစ်ချိုးမှုရှာဟင်းရွက်ခူစားတဲ့အလုပ်တွေကိုလုပ်ကြတယ်။ဟင်းရွက်ခူတဲ့ရွာသူမတွေကတအုပ်စုကို9ယောက်6ယောက်အုပ်စုဖွဲ့ပြီးတော့တောထဲကိုသွားကြတယ်။အဲ့ဒီထဲမှာကိုရွှေမောင်ရဲ့မိမစန်းတင်မာတို့အုပ်စုလည်းပါဝင်ခဲ့ကြတယ်။စန်းတင်မာတို့အုပ်စုကစုစုပေါင်း6ယောက်ရှိတယ်။မနက်စောစောအာယုံချင်းလို့အလင်းရောက်ချိန်မှာစန်းတင်မာကြီးဘာလုပ်နေတာတော့ခက်စောစောသွားမယ်အေးပါအေးပြီးပါပြီစန်းတင်မာကဘိုင်းကြီးတပြေပြေနဲ့အိမ်ထဲကနေပြေးထွက်လာတယ်ဟဲ့စန်းတင်မာဖြည်းဖြည်းလာစမ်းမတော်ကြချော်လဲပြီးတော့ဘိုင်းပြုတ်နေအောင်မယ်ချော်မလဲပါဘူးကြီးကျုပ်တို့ကတနေ့လုံးမှတနေ့စားရတာဆိုတော့ဘိုင်းရှိနေလဲအိမ်ထဲမှာထိုင်နေနိုင်ဦးတော့ကိုလုံးနိုင်တာကိုလုံးရမှာပဲဟုတ်ပါတယ်အေးညီတို့စင်းရဲကြောင်ဘသူကရိုက်စင်နေလို့လဲကဲကဲစကားများမနေကြနဲ့အချိန်လေးနေအောင်ပဲတောရဲသွားကြစို့သူတို့ရွာသူမတက်တိုက်လဲရွာရဲ့တောင်ဘက်မှာရှိတဲ့တောကြီးရဲ့ကိုသွားခဲ့တယ်။နှစ်မိုင်လောက်သွားလိုက်တယ်ဆိုတာနဲ့တောကြီးရဲ့ဆက်ကိုရောက်သွားခဲ့တယ်။တဖြည်းဖြည်းနဲ့ဆက်လျှောက်သွားရင်ဝယုံမင်းအစုအစုတွေကိုတွေ့ရတယ်။ဝယုံမင်းရဲ့အောက်ခြေမှာတော့ဟောဟိုမှာမြစ်ဆူပေါက်ကြီးတွေအများကြီးပဲဟိ။ခင်တန်းကဝမ်းသာအရာအော်ပြီးတော့မြစ်ဆူပေါက်ကြီးတွေရှိတဲ့နေရာကိုအတင်းမဲ့ပြေးသွားတယ်။ခင်တန်းရဲ့နောက်ကမိတင်ကလည်းအပြေးလိုက်သွားတယ်သူတို့ရဲ့နောက်ကစိန်သေးကလည်းဓားကင်ပြီးတော့လိုက်သွားတယ်။အဲ့ဒီမြေဆုပေါက်ကြီးတွေကိုသူတို့၃ယောက်ကတူးနေကြတယ်။ကျန်တဲ့၃ယောက်ကတော့နောက်ထပ်မြစ်တွေမှုတွေချိုးဖို့အတွက်ရှေ့ကိုဆက်ပြီးတော့ထွက်လာတယ်။သူတို့အုပ်စုကဘာပစ္စည်းရရအားလုံးအထူးတူရဲ့လေ။အားလုံးရထားတဲ့ပစ္စည်းတွေကိုနောက်ကြမှအငြင်းအမြခွဲကြတယ်။ဒါကသူတို့လုံနေကြပါ။အဲ့ဒါကြောင့်ပထမအုပ်စုတွေ့တဲ့မြစ်တွေကိုခင်တန်းတို့အုပ်စုတူးနေတော့ကျန်တဲ့သူတွေကဆက်ပြီးတော့မှုရှာမြစ်ရှာထွက်ခဲ့ကြတယ်။စန်းတင်မှာအပါဝင်ကျန်တဲ့၃ယောက်ကခင်တန်းတို့မြစ်တူးနေတော့တောင်ပေါ်ကိုဆက်ပြီးတော့တက်ခဲ့တယ်။တော်တော်ဝေဝေးကိုသွားလိုက်တယ်ဆိုတာနဲ့လဲကြနေတဲ့တစ်တုံးတွေရဲ့အောက်ဘက်နဗေးဆက်မှာဟာဟိုမှာမှုဝင်နေအများကြီးပဲ။မှုဝင်လေးတွေကတအုပ်စီတအုပ်စီအစီအီထွက်ပေါ်နေတာမှုကင်းကြီးတစ်ခုလိုဖြစ်နေတယ်။စန်းတင်မကြီးညီကဟိုဘက်ကခုငါတို့ကဒီဘက်ကခုမယ်။အေးအေးဟုတ်ပြီဟုတ်ပြီ။စန်းတင်မတို့၃ယောက်ကမှုတွေကိုနှုတ်ပြီးတော့လွယ်ထားတဲ့ပလိုက်နဲ့ထဲလိုက်နှုတ်လိုက်နဲ့အတော့ကိုလှုပ်ရှုပ်နေရဲ့ဒလောင်များတဲ့မှုတွေကိုတခါမှမရဘူးလို့သူတို့အုပ်စုကအယံကိုဝန်းတာနေခဲ့တယ်။စန်းတင်မကြီးဒလောင်များတဲ့မှုတွေရွာရောက်လို့ရောင်းလိုက်ရင်တော့ပတ်စံတွေအများကြီးရမှာတော့ဟုတ်တယ်အေးအဲ့ဒီပတ်စံတွေစုပြီးတော့ဝါကျွတ်အတွက်ထမင်းအင်းကြီးဝယ်ဝေးရမယ်သူတို့အားလုံးကမှုရတဲ့မျက်နှာနဲ့ငွေရမယ်ခင်ကိုတွေးပြီးတော့ပျော်ရွှင်နေကြတယ်မှုတွေကလည်းခူးလို့ကိုမကုန်နိုင်ဘူးစန်းတင်မာကတော့မကြခင်မီးဖွားရမှာမို့မီးဖွားစရိတ်ကောင်းကောင်းရပြီဆိုတဲ့အတွင်းနဲ့ဝမ်းသာနေခဲ့တယ်။ဒါပေမဲ့စန်းတင်မာရဲ့ဝမ်းသာပျော်ရွှင်နေတဲ့အချိန်လေးကတိတ်ပြီးတော့မကြရှိခဲ့ဘူး။မှုခူးနေတဲ့အချိန်မှာပဲဒုက္ကနေအတန်နဲ့တူသူမရဲ့ခြေမျက်စိရထနာမှာနာကျင်သွားခဲ့တယ်။ကြီးလိုက်တော့မွေးပြပြနဲ့မွေးတကောင်ကရှော်ကနေပဲမျက်တော်လေးကိုပြေးဝင်သွားတယ်။ဟောတော့ငါ့ကိုမဝေးကြိုက်သွားပြီနဲ့တူတယ်။စန်းတင်မာကအလံတကြားအော်လိုက်တော့ကြံတဲ့နှစ်ယောက်ကမွေးကိုလှမ်းကြည့်ပြီးဟုတ်တယ်မဝေးပဲငင်းကိုကိုက်မိသွားလားပြစမ်းသူတို့ကစန်းတင်မာရဲ့ခြေထောက်ကိုငုံကြည့်လိုက်တော့ညာဘက်ခြေထောက်ခြေမျက်စိရဲ့ဌာနမှာအဆွေရနှစ်ခုကိုတွေ့ရတယ်ဟာစန်းတင်မာကတော့ပိုးထိသွားပြီရွာကိုအမြန်ဆုံးပြန်မဖြစ်မယ်ဟဲ့စန်းတင်မာနင်းမလို့နေသေးလဲခြေထောက်ကတဖြင်းဖြင်းနဲ့အစိတ်တွေတက်လာသလိုပဲဒါဆိုရင်ဒီတော့တွေကအမြန်ထွက်မှာဖြစ်မယ်သူတို့နှစ်ယောက်လည်းစန်းတင်မာကိုတွဲပြီးတော့တော်တွေကနေထွက်လာကြကြတယ်သူတို့အပြန်မှာစောစောကမြှက်တူးနေတဲ့အုပ်စုကဟဲ့စန်းတင်မဘာဖြစ်လို့တွဲလာတာရောစန်းတင်မပိုးထီလို့ဟိဟာဒုက္ခပါပဲဒါဆိုမြန်မြန်သွားဟိငါတို့လည်းမြှက်ချိုးပြီးရင်လိုက်ခဲ့မယ်စန်းတင်မတို့အုပ်စုကရွာလေးကိုအမြန်ဆုံးပြန်လာခဲ့ကြတယ်ရွာကိုရောက်တော့စန်းတင်မရဲ့ယောက်ျားကစီးစရာကိုသွားခေါ်ပြီးပြခဲ့တယ်ထူးဆန်းတာကတော့စန်းတင်မကမွေဝေးအကိုက်ခံရတယ်သာဆိုတယ်ဘာမှမဖြစ်ဘူးအကောင်းပကတိပဲအဲ့ဒါကြောင့်စီးစရာကြီးကတော့မပွေးကြိုက်တာတေးချရဲ့လားစန်းတင်မတေးချပါတယ်ဆရာကြီးရဲ့ကျမကိုယ်တိုင်တေးချာချာတွေးလိုက်တယ်ကြည်ဦးလို့လည်းတွေးလိုက်တယ်ဟုတ်ပါတယ်ဆရာကြီးကျမတို့ကိုယ်တိုင်မပွေးကိုတွေးလိုက်တာပါမပွေးကြိုက်တယ်ဆိုရင်အစိတ်တွေပြန့်ပြီးတော့အခုချိန်အစိတ်တက်နေလောက်ပြီမပွေးကြိုက်တာမဟုတ်လို့နေမှာလူနာကတော့ကောင်းနေတာပဲဒီတော့ဘာစီးမှတိုက်စရာမလိုဘူးတခုခုဖြစ်ရင်သာအမြန်လာခေါ်လက်အခုတော့ဆရာကြီးပြန်လိုက်အောင်မယ်ဟုတ်ကဲ့ဟုတ်ကဲ့ပါဆရာကြီးစေးဆရာကြီးကအဲ့လိုပြောပြီးတော့ပြန်သွားခဲ့တယ်။ အားလုံးကစန်းတယ်မာရဲ့ထူးခြားတဲ့အဖြစ်အပျက်ကြောင့်အံ့ဩပါနေဖြစ်နေရယ်စန်းတယ်မာကမပွေအကိုက်ခံရပေမဲ့ဘာမှမဖြစ်ဘူးပဂရီလူကောင်းလူမျိုးဖြစ်နေရယ်စန်းတယ်မာရဲ့ထူးခြားတဲ့အဖြစ်အပျက်ကြောင့်တချို့ရွာသူတွေကစန်းတယ်မာကိုမပွေကြိုက်တာတော့ဘာမှမဖြစ်ဘူးလေတော့ဟုတ်ပါတော့ကျုပ်တို့ကလည်းဖြစ်စီခြင်းလို့ပြောတာတော့မဟုတ်ပါဘူးစန်းတင်မကဘာသားနဲ့ထူလာတာမလို့မဝေးကြိုက်တာတော့ဘာမှမဖြစ်ရတာလေဒါဆိုရင်မဝေးကြိုက်တာမဟုတ်လို့နေမှာပေါ့တော့ဟုတ်ချင်လဲဟုတ်မှာပေါ့အပမီလဲဆိုတာအကြာကြီးနေလို့မရဘူးလေဒါဆိုရင်လဲစောင့်ကြည့်ကြတာပေါ့ကြီးဒီလိုနဲ့စန်းတင်မရဲ့အဖြစ်အပျက်ကြောင့်အားလုံးကတန်တော်ဖြစ်နေကြတယ်စန်းတင်မကတော့အေးအေးဆေးဆေးပဲနောက်တလားလောက်ကြာမှာတော့အာယုံမလင်းတလင်းအချိန်မှာကိုရှိမောင်ထားစမ်းမအောင်တော့ဘာဖြစ်လို့လဲစန်တယ်မရဲ့ကျုပ်ဘိုင်ရမ်းနာနေပြီလက်တည်တော်ဖားကြီးကိုသွားခေါ်ပေးစမ်းမအေးငါသွားခေါ်လိုက်အောင်မယ်ကိုရွှေမောင်ကမကြခင်မှာပဲလက်တည်တော်ဖားကြီးနဲ့အတူပြန်ရောက်လာခဲ့တယ်လက်တည်တော်ဖားကြီးကစန်တယ်မရဲ့အခြေအနေကိုစမ်းသပ်ကြည့်ပြီးတော့ရွှေမောင်ကြီးမွေးကန်နေပြီဟိတ်ရေနွေးအစင်းသင်းလုပ်ပေးတဘူးထဲမှာထည့်ထားတယ်အေးအေးဒါဆိုရင်မင်းအပြင်မှာစောင့်နေအကြောင်းရှိရင်ခေါ်လိုက်မယ်ဟုတ်ကဲ့ဟုတ်ကဲ့ရွှေမောင်ကအခန်းပြင်ဘက်မှာစောင့်နေတယ်စန်းတယ်မာဘိုင်းနာနေပြီဆိုလို့အိမ်နီးချင်းတွေလည်းရောက်လာပြီးသူမကိုစောင့်ပေးကြတယ်အဲ့ဒီအထဲမှာရွှေမီတို့အုပ်စုကအကဲဆုံးပဲသူတို့အုပ်စုထဲမှာတချို့ကစန်းတယ်မာကိုအပမိနေတယ်လို့ထင်ထားကြတာလေတချို့ကလည်းမယုံကြပါဘူးအဲ့ဒါကြောင့်ဘိုင်းဆောင်ရင်နဲ့စန်းတယ်မာရဲ့အခြေအနေကိုစောင့်ကြည့်နေကြကြတယ်သိတ်မကြခင်မှာပဲကလေးငူတဲ့အတန်ကိုကြားလိုက်ရတယ်စန်းတယ်မာမွေးပြီးတော့ဘာလေးမွေးလဲယောက်ျားလေးဟိယောက်ျားလေးရဲ့တော့ကိုရွှေမောင်ကယောက်ျားလေးမွေးလို့အရန်ဝမ်းသာသွားတယ်လက်တယ်တော်ဖားကြီးကကလေးကိုပြုစုမှုလုပ်ပေးပြီးအနီးနဲ့ထွေးပေးပြီးတော့စန်းတယ်မာရဲ့နှပေးမှာကလေးကိုချတယ်ဟဲ့စန်းတယ်မာနင်ကလေးကတော်တော်ထွားတာပဲကြီးလိုက်စမ်းဟဲ့စန်းတယ်မာစန်းတယ်မာခေါ်လို့လည်းမရတော့ပါလားအကျိုးတော့နေပါပြီတော့သွေးတက်ပြီးတော့သတိလင့်နေပြီလက်တယ်တော်ဖားကြီးကလည်းသတိလင့်နေတဲ့စန်းတယ်မာကိုကြည့်ပြီးတော့ပြာရာခတ်သွားတယ်နောက်တော့အခန်းပြင်ကိုထွက်လာပြီးကိုရွှေမောင်ကိုတိုးတိုးပြောတယ်။ရွှေမောင်နေမင်းမတော့သွေးတက်ပြီးတရေလင့်နေတယ်။ငါတယောက်ထဲမနိုင်ဘူး။စေးစရာကြီးကိုသွားပင်ကြီး။ကိုရွှေမောင်ကလည်းစေးစရာကြီးကိုအပြေးလေးသွားပင်တယ်။စေးစရာကြီးရောက်လာပြီးစန်းတင်မာကိုကြည့်တော့ခြေထောက်တွေကမဲပြာနေတယ်။လက်တွေမှာလည်းညိုစားပြုတ်နေပြီ။ဒါကအစိတ်မိတဲ့လက္ခဏာပဲ။ဟိုတခါမွေးကြိုက်ခံရဘူးလေ။ကိုဝင်နဲ့ဆိုတော့အစိတ်ကမပြောင်းမဲနေလိမ့်မယ်။မွေးပြီးတော့မှမွေးစိတ်ပြန့်သွားတာဖြစ်လိမ့်မယ်။ဒီတော့မွေစိတ်ဖြည့်စည်တိုက်မှဖြစ်မယ်ဆရာကြီးကစန်းတင်မာကိုမွေစိတ်ဖြည့်စည်တိုက်တယ်အချိန်ကုန်အောင်စောင့်ကြည့်ပေးတယ်မနဲ့စောစောကလေးကသွေးတက်နေတာညနေဆောင်တဲ့အချိန်ထိသတိပြန်မလဲလာခဲ့ဘူးအားလုံးကစိုးရိမ်တကြီးနဲ့စောင့်ကြည့်နေကြကြတယ်ရွှေမီတို့အုပ်စုကတော့တယောက်နဲ့တယောက်လက်တို့ပြီးငါပြောတယ်မလားအပမီတာပါလို့အခုတော့အစွမ်းပြပြီမဟုတ်ပါဘူးကြီးဆရာကြီးကပြောတော့အခုမှအစိတ်တက်တာတဲ့ကြားကြားဘူးပေါ့ကြီးမွေးကြိုက်တာတလကျော်မှအစိတ်တက်ရတယ်လို့ခေကာလာကြီးကစမ်းမတော့စမ်းနာရီမစမ်းနာရီလုံးမနေနဲ့စမ်းတယ်မာကတေမလားရှင်မလားမသိဘူးတော့သူတို့အလုံးထိုင်ဆောင်နေကြကြတယ်တကောင်ရန်အချိန်လောက်မှာတော့စမ်းတယ်မာရဲ့ခန္ဓာကိုယ်ကလူးလိမ်နေပြီးတခဏကြာမှပဲငြိမ်သက်သွားတယ်ဟာစမ်းတယ်မာရဲ့ခန္ဓာကိုယ်ကြီးငြိမ်ကျသွားပြီဆရာကြီးကြည့်လို့ပါဦးအေးအေးငါစမ်းသက်ကြည့်လိုက်အောင်မယ်ဆရာကြီးကစန်းတင်မာကိုစမ်းသပ်ပြီးတဲ့နောက်ပြောရမှာတော့စိတ်မကောင်းပါဘူးစန်းတင်မာကတည်သွားပြီဆရာကြီးရဲ့စကားကြောင့်သူတို့အားလုံးအံ့အားတင်သွားတယ်ရွှေမီတို့အုပ်စုတွေကတယောက်ကအဲ့ဒါကြောင့်ငါပြောတယ်မလားအပမိတာပါလို့အခုကအပကထွက်သွားတော့တည်သွားပြီပေါ့အေးဟဲဘလို့နားလဲရမယ်တော့မသိတော့ဘူးတနာပါတယ်စန်းတင်မာကတည်သွားပြီဆိုတော့ကိုရွှေမောင်တော့ကလေးတယောက်နဲ့ဒုက္ခပါပဲဟုတ်ပါ යි ဟုတ်ပါကိုရွှေမောင်ကတော့စန်းတင်မာရဲ့မျက်နှာလေးကိုကြည့်ပြီးငိုနေတယ်။မြင်ရတဲ့သူအပေါင်းအတွက်တော့စိတ်ထိခိုက်စရာဖြစ်နေတယ်။ရွာမှာလူသေးပြီဆိုတော့ထုံးစံအတိုင်းသုံးရထားပြီးမှတုတ်တန်ကိုပို့ခဲ့ကြတယ်။ကိုရွှေမောင်ကလည်းတနည်းလုံးမှတနည်းစားရတာဆိုတော့ငွေရေးကြေးရေးကချိုးတဲ့တယ်။စန်းတင်မာအတွက်အခေါင်းလုပ်ဖို့ပြင်ပိုးတော်မရှိဘူး။ကဲပြင်ပိုးမတတ်နိုင်လဲဖြာပတ်ပြီးသားချပြီးတော့စန်းတင်မာရဲ့အာသုဘကိုဖြာပတ်ပြီးတော့ချခဲ့ရတယ်။ဒါကတော့ဆင်းရဲသားတွေရဲ့မှလှပတဲ့အတုပမြင်ကွင်းတစ်ခုပေါ့ကြီးစီထူတန်တဲ့အတူစန်းတင်မာရဲ့အလောင်းကိုဖြာနေပတ်ပြီးတုတ်တန်စီကိုတရွေ့ရွေ့ထမ်းသွားခဲ့တယ်။ရွာလန်းတစ်လျှောက်မှာတော့ခွေးတွေကတူူနဲ့ရွာသူရွာသားတွေကသဘောကောင်းတဲ့စန်းတင်မာနဲ့ကိုရွှေမောင်တို့ကိုတနာကြတယ်။ဒါပေမဲ့မလွန်ဆန်နိုင်တဲ့သင်္ခါရသဘောတရားကိုဘသူကတားဆီးလို့ရမှာလဲ မကြခင်မှာပဲစန်းတဲမရဲ့အလောင်းကတုတ်တန်စရာဘုံကိုရောက်လာပြီးဆရာတော်ကတရဏဂုံတင်ပေးတယ်။အားလုံးပြီးတော့အစင်းတင်တူးထားတဲ့ထွင်းထဲကိုမြေဖို့ခဲ့ကြတယ်။တုတ်တန်မှာရှိနေတဲ့ဒေါ်ဥစာကြီးကစန်းတဲမရဲ့အလောင်းမြေဖို့တာကိုကြည့်ပြီးတော့စန်းတဲမရဲ့နင်းသေးတာငါလဲစိတ်မကောင်းပါဘူးဟဲ့။နင်ကမြစ်တွေမူတွေပေးတယ်။သဘောလဲကောင်းတယ်။ပြီးတော့နင်မှာကလေးတယောက်လည်းကြံခဲ့တယ်။နင်သေးမယ့်အစားငါသေးဖို့ပဲကောင်းတယ်။ငါမှာတနည်းတနည်းစားဖို့ရှာနေရတယ်။ငါကိုဘသူကမှမကြွေးမပေးကျင်ကြဘူး။ငါကကန့်ဆိုးပါတယ်ဟဲ့။စန်းတယ်မကြီး။နင်ကတော့မှုနှုတ်မြစ်ချိုးတဲ့ဘဝကနေလွံ့မြောက်သွားပြီပေါ့။ငါမှသာဟိုတောင်းဒီတောင်းနဲ့တေကလည်းမသေးနိုင်။ရှင်နေပြန်တော့လေတန်ဖိုးမရှိတဲ့ဘဝနဲ့ဘယ်လောက်များနေရအောင်မယ်မသိပါဘူး။ငါတေးချင်ပါတယ်။အမေဦးတယောက်ရဲ့ခံစားချက်နဲ့မျက်ရည်ကိုတော့ဘသူမှမသိခဲ့ကြပါဘူး။ဒါပေမဲ့မွေးလွန်ပေါ်တဲ့အင်းရဲ့ကြီးရွာမှာတတိယအကြိမ်မြောက်မရဏခီးကိုသွားခဲ့တဲ့သူကရွှေမောင်ရဲ့မိမစန်းတင်မှာပဲပေါ့စာရေးဆရာတိုက်ဖွားရဲ့အင်းရဲ့ကြီးရွာသူဆိုတဲ့ပရာလောကဇလံတတိယပိုင်းကတော့ဒီမှာနေပဲပြီးဆုံးသွားပါပြီခင်ဗျာနားထောင်သူမိတ်ဆွေများအားလုံးကိုစိတ်နှဖျားချမ်းမာချမ်းသာကြပါစေခင်ဗျာဒီဇလံလေးကိုကြိုက်တယ်ဆိုရင်အောက်မှာ like လုပ်ပေးဖို့တောင်းဆိုချင်ပါတယ်အားလုံးပဲအိမ်မက်လာလာမကြပါစေခင်ဗျာ